ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တယ်လို့ဒေါ်အောင်ဆန်းစုကြည်ကပြောကြားခဲ့တဲ့အတွက်စိတ်ပြတ်ခဲ့ရတယ်လို့ပြည်ထိုင်ဝန်ကြီးချုပ်ဟောင်းဒေးဗစ်ကင်မရွန်ကရေးသားလိုက်ပါတယ်။ဒီနေ့ထုတ်ဝေတဲ့ For the Record အမည်ပေးထားတဲ့သူ့ရဲ့ကိုယ်တိုင်ရေးဝန်ကြီးချုပ်အတွေ့အကြုံစာအုပ်မှာမစ္စတာကင်မရွန်ကအခုလိုရေးသားလိုက်တာဖြစ်ပါတယ်။စိတ်ပြတ်စရာကတော့မြန်မာပြည်ကကြားခဲ့ရတာဖြစ်ပါတယ်။သူ့အနေနဲ့စစ်အာဏာရှင်စနစ်ရှေ့ကျနေပြီဖြစ်တဲ့မြန်မာနိုင်ငံကိုဒီမိုကရေစီပြည်ပြင်ပြောင်းလဲရေးဖြစ်စေတဲ့2012ကြားပြတ်ရွေးကောက်ပွဲမကျင်းပခင်တနှစ်မှာတွားရောက်လည်ပတ်ခဲ့ကြောင်း1948ခုနှစ်မြန်မာနိုင်ငံလွတ်လပ်ရေးရပြီးနောက်ပိုင်းဘယ်ပြည်ထိုင်ဝင်ကြီးချုပ်မှတွားရောက်ခဲ့ခြင်းမရှိကြောင်းစာအုပ်မှာရေးသားထားပါတယ်ဒီလိုတွားရောက်လည်ပတ်ရမှာနေအိမ်အကျဲချုပ်မှာ15နှစ်နေထိုင်ခဲ့တဲ့ဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံဝင်ရခဲ့ကြောင်းဒါပေမဲ့2013ခုနှစ်ဒေါ်အောင်ဆန်းစုကြည်လန်ဒန်ကိုအလဲရောက်လာချိန်မှာတကပါလုံးရဲ့အာယုံဆိုင်မှုဟာရခိုင်တိုင်းသားတွေနဲ့ပြိပခဖြစ်ပွားပြီးထွက်ပြေးနေရတဲ့ရိုဂျာမွတ်စလင်တွေရဲ့အရေးကိစ္စဖြစ်နေကြောင်းရိုဂျာတွေအပေါ်အာဓမ္မပြုကျင့်ခံရတာအသက်ခံရတာလူမျိုးစုတုံ့တင်ရေးဖြစ်နေတဲ့အကြောင်းအရာတွေဖြစ်နေကြောင်းတကပါလုံးကအလေးထားနေချိန်မှာဒေါ်ဆန်းစုကြည်ကိုဒီအကြောင်းပြောပြတော့သူတို့ဟာတကယ်တော့မြန်မာတွေမဟုတ်ပါဘူးသူတို့ဟာဘင်္ဂလားဒေ့ရှ်တွေပါလို့ဒေါ်ဆန်းစုကြည်ကပြောကြားခဲ့ကြောင်းပြည်ထိုင်ဝန်ကြီးချုပ်ဟောင်းကရေးသားထားပါတယ်ဒေါ်ဆန်းစုကြည်ဟာ2015ရွေးကောက်ပွဲဝင်ပြီးနိုင်ငံတော်အတိုင်ပင်ခံရာထူးယူခဲ့ချိန်ကနေအခုအချိန်အထိတက်မတော်ကကျူးလွန်ခဲ့တယ်လို့နိုင်ငံတကာကစွပ်စွဲနေတဲ့ရိုဟင်ဂျာလူခွင့်ရေးကိစ္စတွေနဲ့ပတ်သက်လို့နှုတ်ဆက်နေခဲ့တဲ့အတွက်ဝေဖန်ခံနေရသေးဖြစ်ပါတယ်ဒီနေ့ထွက်ရှိတဲ့ပြည်ထိုင်ဝန်ကြီးချုပ်ဟောင်းဒေးဗစ်ကင်မရွန်ရဲ့စာအုပ်ပါရေးသားချက်နဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြန်ကြားရေးအဖွဲ့ဝင်တဦးဖြစ်တဲ့စာရေးဆရာမုံရွာအောင်ရှင်ကတော့နေသက်ဒေသဖြစ်တာကြောင့်ရှုပ်ထွေးမှုတွေရှိတာမှန်ပါတယ်လို့မှတ်ချက်ပေးပါတယ
်။နိုင်ငံနေသက်ချင်းဆက်ဆက်နေတဲ့အခါမှာဒါတွေကရောထွေးမှုတွေရှုပ်ထွေးမှုတွေဒါရှိနေတတ်တာပါပဲ။အဓိကပြဿနာကဘာလဲဆိုတော့ကိုယ်နိုင်ငံထဲမှာလာပြီးတော့ခြေချလာပြီးတော့တစ်ဖက်ကိုသက်ပြေးသွားကြတဲ့ဟာတွေကအကုန်လုံးဟာတော့ကိုယ်နိုင်ငံသားစီမံစည်းကမ်းနဲ့မကိုက်ညီရတော့ကျွန်တော်ကဒါလက်ခံစရာအကြောင်းမရှိဘူးလေ။တော်ကားစုကြည့်တဲ့နောက်ပိုင်းမှာအချိန်ချင်းပြောခဲ့တာရှိပါတယ်။စီမံစည်းကမ်းနဲ့ညီတဲ့ဘင်္ဂလားဒေ့ရှ်တွေကိုပြန်လည်လက်ခံမယ်ဆိုတာကိုပြောထားပြီးသားဖြစ်ပါတယ်เนาะဒါကြောင့်မို့ဒေါ်ဆာစုကြည်အဲ့ဒီ2013ခုကပြောတဲ့ဟာကဘာပဲလိုပဲဖြစ်ဖြစ်ဒီကနေ့ကာလအနေနဲ့ပြန်ပြီးတော့သုံးသပ်လို့ရှင်လေဒါကိုက်ညီတယ်လို့ပြောလို့ရပါတယ
်ပြည်ထိုင်ဝန်ကြီးချုပ်ရဲ့ရေးသားပြောဆိုချက်နဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံရုံးကတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူးမြန်မာအစိုးရနိုင်ငံသားရေးဝန်ကြီးဌာနကို RFA ကမေးမြန်းမှုစူးစမ်းရမှာလဲဆက်သွယ်လို့မရသေးပါဘူးခင်ဗျာ